မလေးရှားနိုင်ငံရဲ့အတိုက်ခံခေါင်းဆောင် NY Ibrahim အပေါ်မှာလိင်လူချင်းဆက်ဆံတဲ့အမှုအတွေ2012ခုနှစ်တုန်းကတရရသေးလွှတ်ပေးထားတဲ့ဆုံးဖြတ်ချက်ကိုအယူခံတရားရုံးကပြန်လည်ပြင်ဆင်ပြီးတော့စီရင်ချက်ချခဲ့ပါတယ်။2008ခုနှစ်တုန်းက Mr. Anwar ဟာသူ့ရဲ့လက်ထောက်အမျိုးသားနဲ့လိင်ဆက်ဆံခဲ့တဲ့အမှုအတွေအပြစ်ရှိတယ်လို့အယူခံတရားရုံးကဒီကနေ့တောက်ကြနေ့မှာဆုံးဖြတ်လိုက်ပါတယ်။တရားခွင်မှာစစ်ဆေးတဲ့ DNA အထောက်အထားတွေဟာမသက်ရှင်းတော့လို့လို့ဆိုပြီးတော့အောက်တရားရုံးတစ်ခုက Mr. Anwar ကို2012ခုနှစ်တုန်းကတရားသေးလွှတ်ပေးခဲ့ပါတယ်။မလေးရှားနိုင်ငံရဲ့ဥပဒေအရလိင်လူချင်းဆက်ဆံသူကိုအနှစ်20အထိထောင်ဒဏ်ချလို့ရပါတယ်။အခုလိုသူ့အပေါ်အစိုးရကအမှုစဉ်ဆွဲချက်ထင်တာဟာသူ့ရဲ့နိုင်ငံရေးလုပ်ငန်းတွေကိုဖျက်ဆီးခြင်းလို့ဖြစ်တယ်လို့အသက်66နှစ်ရှိပြီဖြစ်တဲ့ Anwar Ibrahim ကပြောပါတယ်။အခုလိုအယူခံတရားရုံးရဲ့ဆုံးဖြတ်ချက်ကြောင့်မတ်လ23ရက်နေ့မှာကျင်းပမယ်ဒေသန္တရရွေးကောက်ပွဲမှာသူဝင်ပြီးတော့အရွေးခံဖို့ခက်ခဲစေမှာဖြစ်ပါတယ်။တကယ်သာဝင်ပြီးတော့အရွေးခံနိုင်ရင်တော့ဝါရဲ့နိုင်ငံရေးသမားဖြစ်တဲ့ Mr. Anwar အနိုင်ရမယ်လို့တော်တော်များများကမျှော်လင့်ထားကြပါတယ်ရှင်။